မြန်မာနိုင်ငံကပဋိပက္ခတွေဟာဒီဘင်္ဂလားဒေ့ရှ်နဲ့အိန္ဒိယနှစ်နိုင်ငံစုံလုံးအတွက်ဆိုးရိမ်စရာဖြစ်လာနိုင်နေကြောင်းဒီနှစ်နိုင်ငံအစိုးရတွေဒီဆွေးနွေးခဲ့ကြပါတယ်။ဒေသရဲတည်ငြိမ်ရေးအတွက်မြန်မာနိုင်ငံငြိမ်းချမ်းရေးအရေးကြီးတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မာမုတ်ကအိန္ဒိယနိုင်ငံသားရေးဝန်ကြီးစူပရာမယန်ဂျိုင်ရှန်ကာနဲ့ဒီအိန္ဒိယနိုင်ငံနယူးဒယ်လီမြို့တော်မှာပုံထူးနေတော့ကတွေ့ဆုံစင်မှာဆွေးနွေးခဲ့တာဖြစ်ပါတယ်
။ The countries we are borrowed with Myanmar, we discussed the issue.with the national security advisor because for the regional peace and stability
နိုင်ငံစလုံးကမြန်မာနိုင်ငံနဲ့အနေနဲ့ချင်းထိစပ်နေတဲ့နိုင်ငံတွေဖြစ်ပြီးတော့မြန်မာနိုင်ငံတွင်းမှာငြိမ်းချမ်းရေးရရှိဖို့အရေးကြီးတဲ့အတွက်လုံခြုံရေးဆိုင်ရာအကြံပေးတွေနဲ့ဒေသတွင်းငြိမ်းချမ်းရေးတည်ငြိမ်အောင်လို့ကိစ္စတွေဆွေးနွေးနေကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးဟာဆန်မာမုတ်ကပြောကြားသွားတာပါမြန်မာနိုင်ငံနောက်ဖက်နိုင်စပ်မှာရခိုင်တပ်မတော် AA လက်နက်ကိုင်အဖွဲ့နဲ့စစ်ကောင်စီတပ်တွေကြားတိုက်ပွဲတွေဖြစ်ပွားနေပြီးတော့မြန်မာစစ်တပ်တပ်ဖွဲ့ဝင်တွေညာနဲ့ချီတနင်္ဂနွေနေ့ကစလို့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခိုးလုံနေကြပါတယ်။ဒီချိန်ထဲမှာပဲမြန်မာဘက်ကလက်နက်ကြီးမော်တာကြီးတွေကြားရပောက်ကွဲခဲ့တဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကအကြမ်းသား2ဦးသေဆုံးပြီးတော့တချို့ထိခိုက်ဒဏ်ရာရရှိတဲ့အပေါ်မှာဘင်္ဂလားဒေ့ရှ်ဘက်ကအပြင်းထန်ကန့်ကွက်နေပါတယ်။စစ်တကောင်းနဲ့ဒီနေ့ရခိုင်နယ်စပ်တစ်လျှောက်ကဝင်လာတဲ့ထွက်ပြေးခုံလုံးတဲ့စစ်သားတွေကိုပြန်ပို့ဖို့အတွက်ကိုလည်းစစ်ကောင်စီနဲ့ဆွေးနွေးနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဝန်ကြီးကပြောကြားသွားပါတယ်။ဒီတော့အတွင်းမှာပဲရခိုင်ပြည်နယ်မြောက်ပိုင်းဘင်္ဂလားဒေ့ရှ်နယ်စပ်မှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတော့တောင်ပြိုလက်ဝဲလက်ရစခန်းတွေကိုသိမ်းယူလိုက်ကြောင်းရခိုင်တပ်တော် AA ကမနေ့တုန်းကသတင်းထုတ်ပြန်ထားပါတယ်။တိုက်ပွဲတွေအတွင်းမှာမြန်မာစစ်တပ်ဘက်ကရိုဟင်ဂျာလက်နက်ကိုင်တပ်ဖွဲ့တွေဖြစ်တဲ့ ARA နဲ့ RSO တပ်ဖွဲ့တွေနဲ့ပူးပေါင်းခုခံခဲ့တယ်လို့ဒီရခိုင်တိုင်းဒေသလက်နက်ကိုင် AA အဖွဲ့ဘက်ကပြောပါတယ်။ဒါဟာအဓိပ္ပာယ်မရှိတဲ့ပြောကြားမှုဖြစ်တယ်လို့စစ်ကောင်စီကတုံ့ပြန်ထားပါတယ်ရှင်။